ရခိုင်ပြည်နယ်မောင်တော်မြို့နယ်ဒုချီယာတန်းရွာကဖြစ်ပျက်တဲ့ပတ်သက်ပြီးတော့သက်ဆိုင်ရာအစိုးရဌာနအဖွဲ့အစည်းတွေရဲ့သတင်းထုတ်ပြန်ချက်နောက်ကျခဲ့လို့ကောလာဟလတွေထွက်ပေါ်ခဲ့ပြီးအခြေအမြစ်မရှိတဲ့သတင်းတွေဖြစ်စေခဲ့တယ်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပြောဆိုလိုက်ပါတယ်။နောက်ဒေသခံတွေကြားတင်းမာမှုတွေနဲ့စိုးရိမ်မှုတွေဆက်ရှိနေသေးတာမို့အထူးလုံခြုံရေးအစီအမံတွေဦးစားပေးဆောင်ရွက်ပေးဖို့ကိုလည်းကော်မရှင်ကတတိပေးအကြံပြုပါတယ်။ဒုချီယာတဲ့အရေးရခိုင်ဒေသကိုသွားရောက်စုံစမ်းစစ်ဆေးပြီးတဲ့နောက်ဖေဖော်ဝါရီလ14ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့မြမလူခွင့်ရေးကော်မရှင်ရဲ့သတင်းထုတ်ပြန်ချက်နဲ့ပတ်သက်ပြီးမေးမြန်းထားတဲ့မဆုမုံကဆက်ပြီးတော့ပြောပြပေးပါရှင်
မြန်မာနိုင်ငံအရေးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုမြင့်တက်စေခဲ့တဲ့ဒူချီယာတန်းကျေးရွာတွင်ကအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဖြစ်စဉ်မှန်ကိုစုံစမ်းသိရှိနိုင်မှုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အတွင်းရေးမှူးဦးစစ်မြိုင်ဦးဆောင်တဲ့အဖွဲ့ဝင်၄ဦးပါကော်မရှင်အဖွဲ့ဟာရခိုင်ပြည်နယ်စစ်တွေမြို့နယ်မောင်းတော်မြို့ဒူချီယာတန်းကျေးရွာအုပ်စုကိုကိုယ်တိုင်တွားရောက်ပြီးစစ်ဆေးခဲ့ကြတယ်လို့ကော်မရှင်အဖွဲ့ကိုဦးဆောင်ခဲ့တဲ့ကော်မရှင်အတွင်းရေးမှူးဦးစစ်မြိုင်က VOA မြန်မာပိုင်းကိုပြောပါတယ်
အဲ့ဒီပဋိပက္ခဖြစ်စဉ်မှာဘင်္ဂါလီ40အသက်ခံရတယ်ဆိုတော့အဲ့ဒီဖြစ်စဉ်မှာဒဏ်ရာရတဲ့လူ22ဦးကို MSF ကပေါ်လန်ချေဆိုင်အဖွဲ့ကစစ်ကူတာပေးရတယ်ဆိုတော့သတင်းအဲ့ဒီသတင်းတွေကိုကျွန်တော်တို့အတိပြုဖို့အတွက်အဓိကတွားရောက်ခဲ့တာဖြစ်ပါလားခင်ဗျာ
ဒူချီယာတန်းကျေးရွာဖြစ်စဉ်တွင်ဒေသခံမွတ်စလင်ကျေးရွာသားတွေအများအပြားအသက်ခံခဲ့ရတယ်ဆိုတဲ့သတင်းထွက်ပေါ်လာတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကဒေသခံပြည်သူတွေအပါအဝင်အထိမ့်သိမ်းခံရဆဲသူတွေနဲ့ဓာတ်ရိုက်မေးမြန်းဖြစ်ခဲ့ပုံကိုလည်းအခုလိုရှင်းပြပါဗျ။အ
ဲ့မှာဟိုဘင်္ဂါလီအမျိုးသမီး200ခန့်နဲ့လည်းကျွန်တော်တို့ဟိုလွတ်လပ်စွာဟိုမူလတိုင်းကျောင်းမှာကျွန်တော်တို့တွေ့ဆုံပြီးတော့သူတို့ရဲ့တင်ပြချက်တွေကျွန်တော်တို့နားထောင်ခဲ့ပါတယ်။ဒီဘင်္ဂါလီကျေးရွာမှာရွာလူကြီးနဲ့ဘာသာရေးခေါင်းဆောင်20ခန့်ပေါ့လေ။အမျိုးသား20ခန့်နဲ့လည်းတိကျကျွန်တော်တို့တွေ့ဆုံပြီးတော့ရင်ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့နောက်ပြီးတော့ဒီသတင်းတွေနဲ့ပတ်သက်လို့သူတို့ဆီကတင်ပြချက်တွေအချက်လက်တွေအထောက်အထားတွေရယူပါပဲသူတို့နဲ့ဆွေးနွေးမေးမြန်းပါပဲ
လူ့ခွင့်ရေးကော်မရှင်အတွင်းမှုဦးဆောင်တဲ့အဖွဲ့ဟာရခိုင်ပြည်နယ်အစိုးရအဖွဲ့အပါအဝင်ဒေသအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းတွေနောက်နှစ်ဖက်အတိုင်းဝိုင်းကဘာသာရေးခေါင်းဆောင်တွေရဲမီရဖာတွေဒေသခံပြည်သူတွေနောက်ပြီးတော့ဖြစ်စဉ်မှာကိုယ်တိုင်တွေ့ကြုံခဲ့ရတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့ကြေးရွာတာဝန်ခံတွေကိုပါတွေ့ဆုံမေးမြန်းခဲ့တယ်လို့သိရပါဗျ။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးသက်ဆိုင်ရာအစိုးရတာဝန်ရှိသူတွေရဲ့သတင်းထုတ်ပြန်ချက်နောက်ကျခဲ့တဲ့အတွက်အခုလိုမျိုးကောလာဟလတွေနဲ့အခြေအမြစ်မရှိတဲ့သတင်းတွေထွက်ပေါ်ခဲ့ရတာလို့ကော်မရှင်အတွင်းရေးမှူးဦးစင်မြင်ကထောက်ပြပြောဆိုလိုက်ပါတယ်
။ဒီသတင်းတွေနဲ့ပတ်သက်တော့ဖြစ်စဉ်ပေါ့လေကောလာဟလသတင်းတွေထုတ်လွှင့်ပြီးတော့ရင်ရှုပ်ထွေးတဲ့အခြေအနေတွေဖြစ်သွားအောင်မီဒီယာကမ်ပိန်းလုပ်သွားတဲ့သဘောဖြစ်ပါတယ်။ဒီသတင်းတွေကစပြီးတော့ထွက်ရှိပြီးတဲ့နောက်နှစ်ပတ်ခန့်ကြာမှကျွန်တော်တို့ဘက်ကနေပြီးတော့သတင်းထုတ်ပြန်နေနောက်သတင်းစာရှင်းလင်းပွဲလုပ်တယ်ဆိုတဲ့ကံမှာဒီဟာလေးကတော်တော်နောက်ကျသွားတော့ပဲနောက်ကျသွားတဲ့ဒီသတင်းပေါ်မှာပြည်တွင်းနဲ့ပြည်ပဒီအဖွဲ့အစည်းတွေကနေပြီးတော့ရင်တော်တော်လေးဒီပေါ်မှာအာရုံစိုက်ပြီးတော့ထောက်ပြလာတာတွေနောက်ဖိအားပေးလာတာတွေရှိပါတယ်ခင်ဗျာဒါကြောင့်သတင်းထုတ်ပြန်မှုနောက်ကျတဲ့အတွက်အခြေအနေတွေပုံမရှုပ်ထွေးပြီးတော့တန်တဲ့ရတွေကပိုကြီးထွားစေတယ်ဒါကြောင့်သတင်းထုတ်ပြန်မှုကိုနောက်မြန်မြန်ဆန်းဆန်းဒီအစိုးရဘက်အနေနဲ့ပေါ့လေတာဝန်ရှိတဲ့အဖွဲ့အစည်းတွေနဲ့ဆောင်ရွက်တင်တယ်လို့ဒါကျွန်တော်တို့အကြံပြုတာဖြစ်ပါတယ်ထပ်မဖြစ်ဖို့ဆိုတော့ယင်လုံလုံရေးကိုယခုလက်ရှိတဲ့ပို့ပြီးတော့စနစ်တကျဆောင်ရွက်တင်တယ်လို့ကျွန်တော်တို့ကထပ်ဖြစ်မှာဆိုလို့အကြံပြုတင်ပြခဲ့တာပါကျွန်တော်ရဲ့အကြံပြုချက်ကတော့ဒူချီယာတန်းကိုကြီးတဲ့ရင်ညွန့်လာတော့မဟုတ်ပါဘူးခင်ဗျာတခြားနယ်မြေတွေမှာလည်းထပ်မှန်ဖြစ်ပါမယ်ဆိုရင်ဒီအုပ်စုနှစ်ခုကြားမှာတန်တရားတွေကပို့ပြီးတော့ကြီးထွားလာနိုင်တယ်လက်ရှိမှာနားလည်မှုနဲ့ယုံကြည်မှုတိစောက်မှုကိုတော်တော်လေးထိခိုက်တာဖြစ်တဲ့အတွက်ဒါလေးကိုကျွန်တော်တို့ကစိုးရိမ်တကြီးအကြံပြုတင်ပြခဲ့တာဖြစ်ပါတယ်ခင်ဗ
ျအခုလိုမျိုးလူ့ခွင့်ရေးကော်မရှင်ရဲ့ထောက်ပြပြောဆိုမှုကိုကြိုဆိုပြီးတော့တင်ပြလာတဲ့ဒီသတင်းထုတ်ပြန်ချက်နဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေအနေနဲ့ရခိုင်ပြည်နယ်အရေးအလေးနက်ထားဆောင်ရွက်သွားဖို့အစီအစဉ်တွေကိုလည်းစနစ်တကျဆောင်ရွက်သွားဖို့ရှိပါတယ်လို့တမရပြောခွင့်ရလည်းဖြစ်ဒုတိယပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးရထွက်က VOA မြန်မာပိုင်းကိုပြောပါတယ
်သတင်းထုတ်ပြန်မှုဆိုကျွန်တော်ကရာဂိုင်းနှုံးပြေကျွန်တော်တို့ပြန်ပြီး confirm လုပ်နိုင်မှာသက်ဆိုင်ရာဝန်ကြီးဌာနတွေကကျွန်တော်တို့ပေးတာပေါ့ဒူချီတာယန်ဖြစ်စင်မှာတော့ရဲတပ်ချက်ကြီးတည်ဆုံတဲ့ဟာကိုဘာကြောင့်ချက်ချင်းမထုတ်ပြန်မနဲ့ထားလဲဆိုတော့ရဲတပ်ချက်ကြီးကရခိုင်မျိုးသားဖြစ်နေတယ်သူ့မှာကဟိုကိုဝင်ရင့်မှန်တဲ့ဇနီးတယောက်လည်းကြံနေခဲ့အဲ့ဒါတွေကြောင့်ထပ်ပြီးတော့ခြားဒေသတွေမှာပဿနာဖြစ်မှာဆိုလို့နည်းနည်းလေးထိန်းသိမ်းဆောင်ရွက်လိုက်တဲ့သဘောရှိပါတယ်
So ye muri shinies a data ring up you do it to a long ye a season ego send it the jazz on your pune. Data ring tiny agent murigo loss on him. Pianjae when you tana ne pide when you tanaru. Puba loss on jabo shide lule uye toka suare. Mimoningem yota luque commission ye duchia and jiwa pibiane but the bee. Natang saligune freeraila salian in nizuene. The dintopian jabba sozan sisi jalila drishi je. Don't that chat a jam you jadine but the loo. Pirangu so ya good. Dwama Pietello, Yamaning and Yoda Luque Commission up your barishim.